စစ်တပ်ကအာဏာသိမ်းမှုကိုကန့်ကွက်ဆန္ဒပြလို့ဘကိုးတိုင်းဖြူမြို့မှာမတ်လ25ရက်နေ့ကကြာသာပတိနေ့တုန်းကဖမ်းဆီးခံလိုက်ရတဲ့လူငယ်တက်ကြွလှုပ်ရှားသူကိုရဲခေါ်ကိုနေရဲကျော်နဲ့ပတ်သက်လို့အခုထိဘယ်လိုအခြေအနေရှိသလဲဆိုတာကိုစုံစမ်းမသိရသေးဘူးလို့ဖခင်ဖြစ်သူဖြူမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးကျော်အေးဝင်းကပြောပါတယ်။ဦးကျော်အေးဝင်းကိုမက်ခင်ဖြူတွေကဆက်သွယ်မေးမြန်းထားတာပါ။
ဖြူမျိုးမှာဒီလ25ရက်နေ့ကပဲဒါကိုကျော်အေးဝင်းရဲ့သားကိုရဲတပ်ဖွဲ့တွေဘက်ကနေပြီးတော့မှဒါဆန္ဒပြဖို့ပြင်ဆင်နေကြတဲ့အချိန်မှာပဲရိုက်နေပြီးတော့ဖမ်းဆီးခေါ်ဆောင်သွားတယ်လို့သိရပါတယ်ဆိုတော့အခုသားနဲ့ပတ်သက်ပြီးတော့ဗာရီမြန်နောက်ဆုံးအချိန်ကြီးသိထားတာရှိပါတယ်အဲ့ဒါပြောပြပေးပါလား
ဟုတ်ကဲ့သားနဲ့ပတ်သက်လို့ကတော့ကျွန်တော်တို့မနေ့ကကျွန်တော်အပြင်ရောက်နေတဲ့အချိန်မှာပဲသားဖမ်းခံရတယ်ဆိုတဲ့သတင်းကြားရပါတော့နော်ကြားပြီးတော့ဒီလိုသားကိုရိုက်နေပြီးတော့ခေါ်သွားတယ်။တော့သွေးတန်တရေရဲနဲ့ပေါ့နော်။အဲ့လိုမျိုးခေါ်သွားကြတယ်ဆိုတော့တကယ်တော့ကျွန်တော်ကြားတယ်။ဒါပေမဲ့ကျွန်တော်ကအဲ့အချိန်မှာကျွန်တော်အပြင်မှာရောက်နေတယ်ပေါ့နော်။အဲ့ညပိုင်းမှာလည်းဘာဖြစ်လဲဆိုတော့ဒီလူငယ်တွေကပေါ့နော်။သူ့ကိုပြန်လုပေးဖို့တောင်းဆိုကြတဲ့အချိန်မှာဒီစစ်တပ်နဲ့ရဲကနေပြီးတော့ကြီးစစ်တွေနဲ့ဖြစ်ခဲ့တဲ့အတွက်လူလျောက်တိုင်းတိုင်ရန်ရတယ်။လူငယ်လေးတယောက်ဆုံးသွားတယ်ပေါ့နော်။အဲ့နောက်ပိုင်းမှာအဲ့ညတွင်ချင်းမှာပဲသားကချူမှမထားတော့ပဲနဲ့နေရာတစ်ခုချွေလိုက်တယ်လို့ကျွန်တော်ကြားတယ်ပေါ့နော်လောဆယ်မှာတော့တားရဲ့အချိန်တွေကသူတန်ရာတွေနဲ့ပါသွားတယ်လို့သိရတယ်နောက်ပြီးတော့ဘယ်ကိုခေါ်သွားတယ်ဆိုတော့ကိုယ်တော့မသိဘူးပေါ့နော်လောဆယ်တော့ဟိုတွေ့လို့လည်းအနေထားလည်းမရှိဘူးဘယ်ရောက်နေမှလည်းလောဆယ်တော့ကိုယ်မသိဘူးပေါ့
အဲ့တော့သူနဲ့ပတ်သက်ပြီးတော့ရိုင်းနဲ့ဖန်စီခေါ်ဆောင်သွားတဲ့အချိန်မှာတန်ရာဘယ်လောက်ရတယ်လဲဆိုတာလည်းတိကျမသိရဘူးဘယ်ခေါ်သွားတယ်ဆိုလည်းမသိရဘူးအခုဖန်စီထားတဲ့အချိန်မှာသူ့ကိုကုတပေးမှုရှိမရှိဆိုတာလည်းမသိရဘူးဆိုတော့ဒါဖခင်တယောက်အနေနဲ့အခုချိန်မှာရောဒီအပေါ်မှာဘယ်လိုများခံစားရပါလဲ
ဒါတော့သားဖြစ်တဲ့အတွက်ခံတော့ခံစားရတာပေါ့နော်ဒါပေမဲ့နိုင်ငံကြီးကအခုသားကအမှန်ပြောရရင်တော့သူရိုင်းနဲ့တန်ရာလေးပါသွားတယ်ပေါ့နော်ဒါပေမဲ့လို့ကိုတို့တဲ့ဆိုတဲ့တိုင်းပြည်မှာလူငယ်တွေအသက်တွေပေးဆက်တည်ကြတာကြီးအများကြီးကြီးနော်အဲ့မဲ့သူဖောင်းရတဲ့အချိန်မှာအသက်မသေးသေးဘူးဆိုတာသိရတဲ့အတွက်နည်းနည်းတော့စိတ်ချလို့ရတယ်ပေါ့နော်မိဘတယောက်အနေနဲ့တော့စိတ်တော့မကောင်းဘူးပေါ့မသိရင်တော့တနည်းပြန်တွေးမယ်လို့တော့ထင်ပါတယ်ဟုတ
်အခုသားနဲ့ပတ်သက်လို့ရောဆဆွာပြောသလိုဒါဘာမှမသိရတဲ့အချိန်အနေမှာဘာဆက်လုပ်ဖို့ရှိပါသလဲရှင
်ဘာဆက်လုပ်ဖို့ရှိလဲတချို့ကတော့မေးတယ်ဗျနော်ဟိုဥပဒေအကြောင်းအရဘယ်လိုကာကွယ်မလဲပါ냐ပေါ့နော်အဲ့တော့ဒီတရားစီရင်နဲ့ပတ်သက်လို့ကျွန်တော်တို့ကဘယ်ဟာကတရားဝင်မှုဖြစ်တယ်မဖြစ်တယ်ဆိုတာကျွန်တော်ရေးကြည့်ပါတယ်သူကသူကျွန်တော်တို့ကဘယ်ပုံမှန်နေပဲတက်တက်ပါကျွန်တော်တို့ကเนาะတရားဝင်မှုမရှိတဲ့တရားစီရင်အောင်မှာတော့ကျွန်တော်တိတ်ပြီးတော့ထွေထူးကျွန်တော်အနေနဲ့ကတော့တိတ်မစင်စားဘူးเนาะကျွန်တော်အချိန်နေပါညားဖို့လဲကျွန်တော်မရှိဘူးငားလည်းမငားနိုင်ဘူးပေါ့เน
าะအဲ့တော့အခုဆိုလို့ရှိရင်ဒါသားကိုဖမ်းသွားတဲ့အတွက်ကြောင့်မလို့သူ့ကိုပြန်လွတ်ပေးဖို့တောင်းဆိုတဲ့နေရာလဲဒါတနက်ကြီးစစ်တင်နဲ့ပြစ်တယ်ဖြူမှာအခုဆိုလို့ရှိရင်ဒါလူငယ်လေးတယောက်ဆုံးသွားပြီ။နောက်နိုင်ငံတော်မှာဆိုလဲအခုလက်ရှိအခြေအနေမှာစစ်တပ်နဲ့ရဲတပ်ဖွဲ့တွေရဲ့ဒီရဲရဲဆက်ဆက်တို့အင်အားသုံးပစ်နေတဲ့ကြားမှာတည်တဲ့သူတွေဆိုတာတနည်းတစ်ခြားပို့ပြီးတော့များလာတဲ့တန်ရာရတဲ့သူတွေအများစုကလူငယ်တွေရှေ့တန်းကပေါ့နော်။အခုလိုဖြစ်နေတဲ့အခြေအနေမှာလွတ်တော်ကိုယ်စားလှယ်တယောက်အနေနဲ့ဒီအပေါ်မှာရောဘာများပြောချင်ပါလဲလဲ။
ဒီကတော့ဗျ။ဘာလဲဆိုတဲ့အခါကျတော့ဒီလက်နက်ကင်တွေလက်တစ်ချက်တော့စဉ်းစားတင်တာပေါ့နော်။အမိတ်ဆိုတာတည်တိုင်းတော့ဒီအမိတ်ကိုနာကမှုတော့မသိဘူးဒီမိညာတရားမျှတာမှုရှိလားမရှိလားလဲသူတို့စဉ်းစားဖို့လိုတယ်နောက်ပြီးတော့လက်ရှိကျွန်တော်တို့တန်းကြီးရဲ့အနေထားမှာဘယ်အဖွဲ့စီရကျွန်တော်တို့ legitimacy ဖြစ်လဲဘယ်အဖွဲ့ကတရားဝင်လဲဆိုတာတော့သူတို့ပြန်သုံးသပ်ဖို့တော့လိုတာပေါ့နော်ဒါလေးကိုကျွန်တော်အဓိကထားပြီးတော့ပြောချင်ပါတယ်အဲ့တော့ဒါတွေကလက်နက်ကင်ကြီးနေနဲ့ဒါအများကြီးစဉ်းစားမှကိစ္စတွေပါဒီစီကကျွန်တော်တန်းကြီးတို့အများကြီးရေးကြည့်တဲ့အချိန်အဲ့တော့လက်နက်ကင်ရဲတပ်ဖွဲ့တွေကအမှန်ကန်ကကျွန်တော်တို့ကပညာရှိရှိကျွန်တော်တို့စဉ်းစားတွေးခေါ်တတ်ဖို့လိုတယ်လို့ပဲကျွန်တော်ပြောချင်ပါတယ
်ဆိုတော့လက်ရှိမှာရောကိုယ့်ရဲ့လုံခြုံရေးနဲ့ပတ်သက်ပြီးတော့စိတ်ချရတဲ့အခြေအနေမှာရှိရလားမိသားစုရဲ့လုံခြုံရေးရောဘယ်လိုရှိလဲ
လုံခြုံရေးကတော့ကျွန်တော်အဆင်ပြေအောင်တော့ကျွန်တော်နေတယ်ကျွန်တော်မှရှိတဲ့အကြည့်သူကိုယ်စားလှယ်တယောက်အနေနဲ့ထားဆောင်မဲ့တာဝန်တွေကျွန်တော်ထားဆောင်နေတယ်ပေါ့နော်အဲ့တန်းနေဆိုတော့ကျွန်တော်လုံခြုံနေတယ်ပေါ့အဲကျွန်တော်တို့ကဗျာဟိုတားရဲ့ကျွန်တော်ဇနီးရဲ့တောင်းတယ်ဆိုတော့ကျွန်တော်တို့ကတယောက်တနေရာစီဆိုတော့ချင်းပြောရတော့တနည်းအားစီပေါ့နော်လုံခြုံမှုရှိမရှိဆိုတာလောတဲ့နေသားမှာတော့တယောက်ကတော့ရှိပြီဆိုတော့ကျွန်တော်စင်နေနဲ့ကျွန်တော်နေရာတနည်းအားစီဆိုတော့ကျွန်တော်အတိအကျတော့ကျွန်တော်မသိသေးပါဘူးအဲ့ဒါတော့နော်လုံခြုံမှုတော့ရှိမရှိဆိုတာအတိအကျလည်းကျွန်တော်မပြောနိုင်ဘူးကိုဘကိုပဲကျွန်တော်တို့ကလုံခြုံနေရတဲ့အနေအထားမျိုးတွေဖြစ်နေတယ်ပေါ့နော
်
ဟုတ်ကဲ့ဒါပေမဲ့လက်ရှိနေသားမှာတော့ဇနီးနဲ့ဆက်သွယ်တဲ့အခါမှာသူလည်းဟိုအေးစစ်ဖြစ်နေသေးတယ်ဆိုတဲ့ဟာတော့ကျွန်တော်သိရတော့အခုချိန်မှလည်းသူလုံခြုံမှုရှိနေသေးတယ်လို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ ဟုတ်ကဲ့ပါဒီတော့ဒီဒေါ်လာကြီးအောင်မြင်မှုကျွန်တော်တို့ဘယ်လိုလုပ်ကြမလဲ
ဆိုရင်လည်းဆိုတာလေဒီဒေါ်လာကြီးအောင်မြင်မှုကျွန်တော်တို့ဘယ်လိုလုပ်ကြမလဲဒါတွေကကျွန်တော်တို့ပြည်သူလူထုတရားလုံးဝအမြင်ကိုကျွန်တော်တို့ရှိဖို့လိုပါတယ်ဒီတော်လာကြီးကကျွန်တော်တို့ကြောက်ဆုံးသွားလို့မရဘူးကျွန်တော်တို့နိုင်ငံအတွက်နော်နှစ်ပေါင်းများစွာနှစ်ပေါင်း80ကျော်မရခဲ့တဲ့ခွေးတစ်ခုကျွန်တော်ရနေတယ်ဒီခွေးကိုကျွန်တော်လက်စုပ်လက်ကမ်းကျွန်တော်မိမိရရကျွန်တော်စုခံချဖို့လိုပါတယ်